ခုနားဆင်ကြားမှာကတော့ကြည်မေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါလေ
။တူတူမလေးတို့ရဲ့ကြည်မေရဲ့အစီအစဉ်မှာမင်းတို့လေးတွေရဲ့စိတ်ထားလေးတွေမြင့်မြတ်ဖို့ကိုအကြံပေးလေးရှိတယ်ဆိုတာမင်းတို့သတိပြုမိပါရဲ့လားကွယ်။ဒီနေ့အစီအစဉ်မှာလဲမင်းတို့မှာအကောင်းမြင်စိတ်ရှိပါလားလို့ကြီးမေမေးစမ်းကြည့်ခြင်းနဲ့ကွယ်အကောင်းမြင်ဝါဒီနဲ့အဆိုးမြင်ဝါဒီတို့ရဲ့စိတ်ထားချင်းဟာတိတ်ကွာခြားတယ်ကွယ်လူတွေဟာကြီးကြီးငယ်ငယ်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ဇီးစာကြောင်လွန်းသူတွေတော်တော်များရှိတယ်အဲ့ဒီသူတွေဟာအများအားဖြင့်အစိုးမြင်ဝါဒီတွေဖြစ်တယ်လို့ပြောရင်မှားမယ်မထင်ပါဘူးအသေးမွားလေးတွေကိုအရေးထားကြတဲ့ပုံကိုယ်တွေကိုတေချာလေ့လာရင်အ ਨੇ နဲ့အများစုလိုအစိုးမြင်တတ်သူတွေဖြစ်တယ်ဆိုတာကိုသိရတယ်ဒီလိုလူမျိုးတွေကိုလေ့လာကြည့်ရင်တစ်ကနေဆိုအထအနာကောက်တတ်တယ်သူများကိုအပြစ်လွှဲချတတ်တယ်ဘာမှုတ်တဲ့ကိစ္စလေးနဲ့ပတ်သက်ပြီးအကြီးအကျယ်စိတ်မချမ်းမသာဖြစ်တတ်တယ်စိတ်နှောက်ရှက်ဖြစ်နေတတ်တယ်အလိုမပြည့်မှုတွေများပြီးကောင်းရောင်ကောင်းကြောင်းကြိုးပမ်းဖြတ်တန်းနေသူတွေကိုဝေဖန်တတ်တဲ့ဝိတေသသူတွေနဲ့ပြည့်စုံနေတာတွေ့ရတယ်လို့စိတ်ပညာရှင်တွေကဖော်ပြထားတယ်။ဒါပေမဲ့အအောင်စရာကောင်းတာကအစိုးမြင်ဝါဒီတွေဟာမိမိကိုယ်ကိုကြတော့အစိုးမြင်သူများလို့မမြင်တတ်ကြဘူးကွယ်။အကောင်းမြင်ဝါဒီတွေကတော့ကမ္ဘာလောကကြီးရဲ့သဘာဝအလားနဲ့အံ့ဩဖွယ်ရာများကိုအမြဲရှုမြင်တတ်တယ်။အကျဉ်းနာမေတ္တာတွေနဲ့အများအတွေ့စဉ်းစားပေးလို့ရှိရယ်။ကိုခြင်းလဲစာတတ်တယ်။ဘဝအတွက်အလားအလာတွေအောင်မြင်မှုတွေကိုအမြဲမျှော်လင့်ထားသူတွေဖြစ်တယ်။အကောင်းမြင်ဝါဒီတို့ကအတ္တအကျင့်အကျက်ကြောင့်တည်းမှာပိတ်လောင်မွန်းကျက်နေမဲ့အစားပရဟိတအကျိုးတည်ပိုးဆောင်ရွက်ရန်ကြိုးပမ်းနေသူများဖြစ်တယ်။အကူအညီလိုအပ်သူတွေကိုပရဟိတစိတ်ဓာတ်နဲ့အဖက်ဖက်ကနေပံ့ပိုးကြသူများဖြစ်တယ်။ကိုယ်တိုင်ကိုယ်ကျပါဝင်ကူညီမှုများရှိသလိုငွေအားပညာအားစသဖြင့်တဒတ်တအားပန့်ပိုးကြသူတွေဟာအကောင်းမြင်ဝါဒီသမားတွေပဲပေါ့ကွယ်မတန်မစွမ်းသူအပါဝင်အလုံးစုံသောလူသားအပေါင်းတို့ကိုကူညီခြင်းကလေးသူငယ်ဘဝကအစပြုပြီးပညာရည်မြင့်မားမှုယဉ်ကျေးလိမ္မာမှုကိုရှေ့ရှုပြီးပြုစုပျိုးထောင်တဲ့ဥယျာဉ်မှုတွေဟာအကောင်းမြင်ဝါဒီသမားတွေပဲဖြစ်တယ်တဘာဝဘေးဒဏ်တင့်သူများကိုကဘာရွာသူရွာသားတွေကစာနာပြီးအဖေဘက်ကနေဝိုင်းဝန်းထောက်ပံ့ကူညီကြတယ်။အစိုးရကအကောင့်ကိုတက်ဆွန်းသမျှအဖတ်ဆယ်တဲ့သူတွေဟာအကောင့်မြင်ဝါဒီသမားတွေပဲဖြစ်တယ်လို့ပြောလို့ရပါတယ်။အကောင့်မြင်ဝါဒီသမားကိုအပြုသဘောဆောင်သူတူလို့လည်းပြောနိုင်တယ်။ဒီလိုလူမျိုးတွေဟာမိမိဆောင်ရွက်မှုမှန်သမျှကိုမိမိကိုယ်ကိုယုံကြည်စိတ်ချမှုအပြည့်နဲ့ဆောင်ရွက်တတ်တယ်။မိမိအနာဂတ်ကိုလည်းအကောင်းပဲဖြစ်လာမှာပဲလို့မျှော်လင့်ချက်အပြည့်အဝရှိသူဖြစ်တယ်။သူတစ်ပါးကိုကြည့်ရင်လည်းသူတစ်ပါးရဲ့အားနည်းခြင်းကိုဖျောက်ွယ်ကအကောင်းပဲမြင်တတ်လေရှိတယ်။သူတစ်ပါးအပေါ်မေတ္တာထားတယ်။သူတစ်ပါးကိုကျေးဇူးတင်လေရှိတယ်။ဒါကြောင့်သူ့ရဲ့ဘဝဟာစိုးရိမ်ပူပန်မှုတွေကင်းလွန်ပြီးပျော်ရွှင်မှုအပြည့်အဝနဲ့နေပျော်ပဲကောင်းတဲ့ဘဝလေးကိုပိုင်ဆိုင်သူသူဖြစ်လာတယ်။ဒီလိုလူမျိုးဟာလက်မြောက်အရှုံးပေးခြင်းမျော်လင့်ချက်မဲ့ကလက်မှန်ချခြင်းကိုပြုမဲ့အစားသူတို့ကျင်လည်နေတဲ့ပတ်ဝန်းကျင်ကိုမြင့်သည့်အခြေအနေပဲဖြစ်ဖြစ်လှပတာယာအောင်ဖန်တီးနိုင်သူများဖြစ်တယ်။ဒီလိုလူမျိုးများနဲ့လက်တွေ့ထိတွေ့နေရတဲ့သူတွေပေါင်းသင်းနေရတဲ့သူတွေအတွက်စိတ်ချမ်းသာပြီးပျော်ရွှင်စရာအမှုမျိုးမျိုးကိုရနိုင်တယ်။အပြုသဘောဆောင်သူဟာမိမိရဲ့တွေးကြုံရတဲ့ပြဿနာဟုသမျှတေးသေးကြီးကြီးအဆုံးမှာတော့ပြီးသွားမှာပဲဖြည့်ရှင်းသွားမှာပဲဆိုတာကိုမြင်ထားပြီးသားဖြစ်တယ်။အကောင်းမြင်တတ်တဲ့လူဟာမိမိဘဝအချင်းအချက်ထဲမှာရောက်နေစေကမူသူဟာအကောင်းကိုမြင်တတ်လို့စိတ်တက်တာရရနေသူဖြစ်တယ်။အဖြစ်အပျက်လေးတစ်ခုအကြောင်းကိုကြီးမေပြောပြဦးမယ်။တခါတုန်းကလူနှယောက်ဟာအချုပ်ခန်းထဲမှာအကျဉ်းကျခံနေရတယ်။အစိုးမြင်သူကတော့မိမိရှိကတန်တိုင်တွေကိုပဲမြင်ပြီးစိတ်ဆင်းရဲစရာတွေနဲ့လက်မှိုင်ချနေပေမယ့်အကောင်းမြင်တတ်သူကတော့တန်တိုင်တွေကကြောပြီးကောင်းငင်ကကကြဲတွေရဲ့အလှကိုမြင်ပြီးတဘာဝအလှကိုခံစားပြီးစိတ်ကြည်နူးမှုကိုခံစားနေတယ်။တူတူမလေးတို့ရောဒီနေ့အစိုးမြင်ဝါဒီလားဆိုတာမိမိကိုယ်ကိုစမ်းစစ်ကြည့်ပါ။မိမိစိတ်ကို မိမိသာပိုင်တာပါစိတ်ထားတတ်ရင်မိမိအတွက်လည်းပျော်စရာမျော်လင့်စရာတွေနဲ့ပြည့်နေတယ်လို့မိမိဝန်းကျင်ကိုလည်းလှပအောင်ဖန်တီးနိုင်သူတွေဖြစ်လာမှာပါကွယ်ကြီးမီတို့ခရိယန်တွေယုံကြည်လက်ခံတဲ့တမန်ကျမ်းစာထဲမှာရှိမုန်ပေတရုနဲ့သောမဆိုတဲ့သခင်ယေရှုရဲ့တပည့်တော်နှစ်ယောက်ရှိတယ်ဒီနေ့မှာရှိမုန်ပေတရုဟာငါးဖမ်းဖို့ရေထဲကွန့်ပြစ်ပြီးတဲ့အခါမှာငါးမရနိုင်ဘူးဆိုပြီးစိတ်ပျက်ခါပိုက်ကွန်ကိုရေဆေးပြီးပြန်မဲ့အပြုတ်မှာသခင်ယေရှုခရစ်ကရေနဲ့ရာကိုဆင်းပြီးပိုက်ကွန်ကိုချဖို့ပြောတဲ့အခါသခင်ယေရှုခရစ်ရဲ့စကားကိုယုံကြည်တယ်အပြုသဘောလို့စောင်းပြီးယုံကြည်စွာနဲ့ကွန်ကိုပြစ်လိုက်တဲ့အခါငါးရီအများကြီးရခဲ့တယ်။နောက်တစ်ပတ်တော့သူဖြစ်တဲ့သောမဆိုတဲ့သူကတော့တခြားတမန်တွေတော်တွေလိုပဲသူဟာလည်းသခင်ယေရှုပြုမှုဆောင်ရွက်တဲ့အံ့ဩဖွယ်ရာနမိတ်လက္ခဏာတွေကိုအမြဲမြင်တွေ့ဘူးသူတယောက်ပါ။ဒါပေမဲ့သခင်ယေရှုဟာလေဝါကားတိုင်ထက်မှာအသေးခံပြီးရှင်မြန်ထမြောက်တာကိုမယုံဘဲတန်တရားရှိနေသူဖြစ်တယ်။သခင်ယေရှုသေခြင်းကထမြောက်ပြီးဖြစ်တယ်လို့တခြားတပည့်တော်တွေကယုံကြည်စွာပြောပေမဲ့သောမကတော့လက်တော်ကတန်ရိုက်ရာချက်ကိုသူ့လက်နဲ့မစမ်းမတက်ရရင်မယုံဘူးလို့ပြောတယ်။တပည့်တော်တွေအကြားမှာယေရှုကြွလာတဲ့အခါမှာသောမကိုသခင်ယေရှုရဲ့ဒဏ်ရာဒဏ်ချက်တွေစံခိုင်းပြီးမှသာသောမဟာအကျွန်ုပ်ရဲ့အရှင်အကျွန်ုပ်ဖျားသခင်ဖြစ်ပါတကားလို့ပြောပြီးယုံကြည်ဒါကိုတွေ့ရတယ်။အဲ့ဒီအခါမှာသခင်ယေရှုကသင်ဟာငါ့ကိုမြင်သောကြောင့်သာယုံကြည်တယ်။ငါ့ကိုမမြင်ဘဲယုံတဲ့သူဟာမင်္ဂလာရှိတယ်လို့မိန်တော်မူလိုက်တယ်။သောမကိုအစိုးမြင်ဝါဒီတယောက်လို့ပြောလို့ရပါတယ်။တူတူမလေးတို့ရေအပြုသဘောဆောင်တဲ့အကောင်းမြင်ဝါဒီဆိုတာမျက်စိစုံမှိတ်ပြီးဖြစ်သည်မအကောင်းကြီးပဲလို့အတင်းယုံကြည်ခိုင်းတဲ့အတွေးအမြင်တစ်ခုတော့မဟုတ်ပါဘူးနော်။မှန်ကန်တဲ့အတွေးခေါ်တွေတတ်တည်တရကားတွေပေါ်မှာမူတည်ခြင်းဖြစ်တာပါ။အကောင်းမြင်ဝါဒီတွေဟာအစိုးမြင်ဝါဒီတွေထက်ဘဝရဲ့ဘက်ဆုံးအောင်မြင်မှုကိုပိုမိုရရှိနိုင်တယ်။အကောင်းမြင်သမားတွေကခန္ဓာပိုင်းဆိုင်ရာမှာယောဂါတွေဖြစ်ပွားမှုပိုနည်းတယ်လို့စိတ်ပိုင်းဆိုင်ရာယောဂါတွေလည်းကြုံရမှာမဟုတ်ပါဘူး။ကိုယ်ကံအားခန္ဓာရည်တွေပိုမိုကောင်းမွန်လာနိုင်တာကိုပညာရှင်များသုတေသနာပြုပြီးဖြစ်တယ်။အကောင်းမြင်တတ်ခြင်းကိုကလေးဘဝလူငယ်ဘဝတည်းကသင်ယူလေ့ကျင့်ရင်မင်းတို့လေးတွေရဲ့ဘဝလေးတွေရဲ့အနာဂတ်ခေဟာအံ့ဩစရာကောင်းလာအောင်အောင်မြင်မှုတွေနဲ့ကြုံတွေ့ရမှာဖြစ်ပါတယ်ကွယ်။တူတူမလေးတို့ရဲ့နေ့စဉ်တွေ့ကြုံရတဲ့အရာတွေပေါ်မှာအကောင်းမြင်သူများဖြစ်ကြပါစေလို့ကြီးမြတ်ဆန္ဒပြုရင်ဒီတစ်ပတ်အစီအစဉ်ဒီမှာပဲညှပ်နှားလိုက်ပါတော့မယ်ကွယ်။